လေးစစ်သားအသုံးပြုမှုနဲ့အာမစီခိုင်းမှုမျိုးစုံပပျောက်ဖို့အတွက်မြန်မာအစိုးရ ILO နိုင်ငံတကာအလုံသမားအဖွဲ့နဲ့ကုလသမဂ္ဂအဖွဲ့တို့ကြားရှိထားတဲ့သဘောတူညီချက်အရမြန်မာအနာဘိုင်နေဘက်ကကလေးစစ်သား42ယောက်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရာချထားရေးဝန်ကြီးဌာနကတဆင့်နိုင်ငံတကာအဖွဲ့အစည်းတွေရှိမှသက်ဆိုင်ရာမိဘတွေစီပြန်ပြီးတော့လွှဲပြောင်းပေးရခဲ့ပါတယ်ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအီးမာကဆက်ပြောပြမှာပါရှင်
ရန်ကုန်တိုင်းလှိုင်မြို့နယ်အမှတ်၈စစ်ကြောရေးနဲ့တဲခိုရေးစခန်းမှာကလေးစစ်သားအဖြစ်စုဆောင်းခံရသူတွေကိုမိဘတွေထံကိုပြန်လည်အံ့နံခဲ့တာပါဒါပေမဲ့လည်းကလေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရာချထားရေးဝန်ကြီးဌာနကနေပညာရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုလှုပ်ဆောင်ပေးသွားမယ့်အကြောင်းဒီကနေ့အခမ်းအနားကိုတက်ရောက်ခဲ့သူ ILO အပီပီဆိုင်ရာကမ္ဘာ့လူ့သမားအဖွဲ့ချုပ်ရန်ကုန်ရုံးကပူးပေါင်းဆောင်ရွက်ရေးမှူးဦးချစ်တင်ကပြောပါတယ်
အဲဒီမှာဘောခန္ဓာမနက်ကအယောက်၄၂ယောက်ကိုသူတို့တက်မလို့နေပြမှာလူမှုဝန်ထမ်းအဖွဲ့ပြန်လဲပြပါတယ်ခုနဒီကျွန်တော်ကလောကအဖွဲ့စီအားလုံးပေါ့နော် CDFMR လို့ခေါ်ရဲ့လောကကခါနေဆောင်ကြီးနဲ့တကယ်ပူရေးအဖွဲ့ဆိုရရှိမှာလွှဲတောင်းပြပါတယ်မိဘတွေအားလုံးတက်ရောက်ကြပါတယ်မလိုက်သွားသေးဘူးဒီမှာသူတို့တက်ကိုအင်တာဗျူးလုပ်မယ်သူတို့တက်လို့အမဲ့သူတို့အလုပ်ခန်းကွင်ပညာသင်ဖို့လုပ်ကလားတခုခုသူတို့တက်ကအမလို့ပြီးကိုနိုင်ငံတော်ကလုပ်ပေးနေပါတယ်
မြန်မာနိုင်ငံမှာကလေးစစ်သားအဖြစ်စုဆောင်းမှုတွေဟာတက်မတော်တွင်းကတရင်တက်ဖွဲ့တိုင်းမှာရှိနေပြီးအဓိကကတော့တက်မတော်ဟာတက်သားတက်စုဆောင်းရေးကိုအထက်အစစ်စစ်ကလှုပ်ဆောင်ခိုင်းနေတဲ့အတွက်မဖြစ်မနေစုဆောင်းရာကနေအခုလိုမျိုးကလေးစစ်သားတွေကိုပါစုဆောင်းမှုတွေဖြစ်လာရတယ်လို့လဲရှမ်းပြည်နယ်မှာတာဝန်ကျနေတဲ့တက်မတော်အရာရှိတဦးကအခုလိုပြောပါတယ်
အဲသူကဘာလဲတော့လီလာဘတ်၃ကြိမ်လောက်တက်သားတက်နေရဦးဆိုရင်မှာအရေးယူခံရတယ်ကဒီကတော့အဓိကတော့ဗာလဲဆက်ဆက်နေတာတော့မတ်တီနေကြတော့စူပူလာပြီးတော့တိတ်မုန်းတာနေပေါ့ဗျာဒါပေမဲ့အဲ့ရရတော့သုံးနေတော့တင်လို့သူကဗာလဲတကယ်ဒီဒီတက်မှုအစဉ်တတိလေးဆုံးမလေးပါအဲ့ဒီရှိရဗျာပုံမှန်ဆိုရင်တော့ကျွန်တော်တို့ဒီတလောက်ကျွန်တော်တို့ပုံမှန်ဆိုတော့၅ဦးပေါ့ဗျာတတော်တင်မဆူဆောင်းနိုင်ရင်လည်းအဲလူကြီးတွေကလည်းသူတို့ဟာသူတို့အပြစ်လုံးမထင်မနဲ့ကျွန်တော်တို့အငွေတက်မှုတွေကိုပဲသူကပြုတ်လွတ်ချရဲ့နေတာတွေတော်တွေ့ရတယ်ဗျာကျေးဇူးရှင်ဆင်းသားမှာတော့တက်မလို့ဘာကြောင့်မဝင်ကျင်ကြတာလဲဆိုတာလေးတို့မတင်သားရအောင်ကိုကဘာလဲတော့အမှအမှအဆူဆူမခံရအောင်အဆဲမခံရအောင်ဒါသူတက်တာလေးပါလေမထိခိုက်အောင်လို့ဆိုတော့ကိုကအမှအကုန်တက်ခံအဲအင်းရနေပြီးတော့ဟိုတက်သားတက်ကရတော့ကလေးစက်သားလေးလည်းပါလာတာပေါ့ဗျာအဲကြောင့
်ဒီကနေ့မိဘရက်ထန်ပြန်လည်အနှံနဲ့ကလေးစက်သားအများစုဟာအသက်18အရွယ်တွေဖြစ်ပါတယ်တချို့ကတော့စစ်ထဲရောက်ပြီးအသက်မပြည့်သေးပေမဲ့စစ်ထဲရောက်တာကြားတဲ့အခါမှာအသက်ပြည့်သွားတဲ့ကလေးတွေလည်းရှိနေကြတာပါဒီကလေးတွေဆိုရင်စစ်တပ်ထဲမှာမနေခြင်းနဲ့အတွက်ထွက်ပြေးတဲ့အခါမှာတပ်ပြေးတွေဖြစ်ပြန်ဖမ်းခံရပြီးစစ်စခန်းတွေကထောင်နေစီကိုထပ်မံပို့ဆောင်ခြင်းခံနေရဆဲရှိနေပါတယ်မြန်မာနိုင်ငံမှာကလေးစစ်သားတွေဖြစ်လက်ခံပြီးမိဘထံကိုလူသိရှင်ကြားပြန်လည်အနှံ့နာဟာမြန်မာအစိုးရတစ်လက်ထက်မှာပထမဦးဆုံးအကြိမ်လည်းဖြစ်ပြီးစစ်တပ်ထဲမှာကလေးစစ်သားတွေရှိတယ်ဆိုတာကိုမြန်မာအစိုးရအနေနဲ့လက်ခံလိုက်တာလို့လဲကလေးအခွင့်အရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ကလေးတွေကိုစစ်မှုထမ်းခြင်းကနေကာကွယ်ပေးဖို့အတွက်မြမအစိုးရနဲ့ကုလသမဂ္ဂကြားမှာပြီးခဲ့တဲ့ဇွန်လကမှသဘောတူညီမှုရခဲ့တာလည်းဖြစ်ပါတယ်ရှင်